ရင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကို1930ခုနှစ်မတ်လ10ရက်နေ့မှာပဲခူးတိုင်းကျိုးပင်ကောင်းမြို့မှာမွေးဖွားခဲ့ပါတယ်။သူ့ရဲ့ငယ်စဉ်ကလေးဘဝအတွေ့အကြုံတွေကိုဦးဝင်းတင်ပြန်ပြောင်းပြောပြတာက
ကျွန်တော်မိဘတွေကတော့ငုံတယ်လို့ပဲပြောလို့ရမှာကျွန်တော်အဖေကရွှေတို့ငွေတို့ဆိုတဲ့လုပ်ငန်းကြီးလုပ်တယ်ပေါ့ဗျာ။ယူယူရတာပါပဲ။ကျွန်တော်အမေကတော့အင်ဂျင်မတက်တက်ပါပဲ။လက်လုံးလက်စားမိဘတွေပါပဲ။အဲကျွန်တော်မိဘတွေကစစ်ကြိုခက်တုန်းကတော့နိုင်ငံသားတို့ဘာလို့လဲတော့မှပေါ့စပ်ပြီးတော့ပေါ့ဗျာ။အဲရွှေလုပ်ငန်းတို့ဘာလို့ရှိတယ်ဗျာ။အများကြီးကတော့ကျွန်တော်ရန်ကုန်မှာနေတာခင်ဗျ။သို့တော့ကျွန်တော်မိဘများရဲ့မိဘပေါ့ဗျာ။ဒါဂျိုးမင်းကောက်တော်ရီခိုင်ပေါ့ဗျာ။အဲ့တော့ကျွန်တော်ကိုမွေးတဲ့အခါကျတော့ဂျိုးမင်းကောက်ကိုပြန်မွေးတယ်။1930ခုနှစ်ပေါ့ဗျာ။မလ12ရက်နေ့အဗုဒ္ဓနေ့ကျွန်တော်မှတ်မိတဲ့လောက်ကျွန်တော်ငယ်ချင်းဘဝကတော့ရန်ကုန်မှာပဲကြီးတာပါပဲ။ကျွန်တော်အဖေကပညာရေးပဲတိတ်ပြီးတော့တက်တယ်ဟိုရင်းလည်းမဟုတ်ပါဘူး။ဗမာစာတက်ရုံပဲပေါ့ဗျာ။အင်္ဂလိပ်စာနည်းနည်းပေါ့လောက်တက်မယ်။ကျွန်တော်တိတ်မသိဘူး။ကျွန်တော်ငငယ်ရွယ်နဲ့တည်သွားတာ။ဒါမျိုးလို့ကျွန်တော်အဖေကတက်ကတော့ကျွန်တော်ကိုစာတက်စီခြင်းနဲ့နောက်တစ်ခုကကျွန်တော်ကိုကုဒူးကိုချုံလုတ်အောင်ပေါ့ဗျာ။ရဲဝင်ဖြစ်အောင်ကျွန်တော်တော်တော်ငငယ်လေးတွေဆာပြီးတော့ကျောင်းပိုင်းကျွန်တော်တယောက်တည်းသွားရတာဗျာ။နောက်ပိုင်းကျတော့ခါကျတော့ကျွန်တော်အဖေက၈နှစ်သား၉နှစ်သားလောက်တည်းကကျွန်တော်ဂျူးမကောက်ကိုတယောက်တည်းရထားပေါ်တင်လို့ရတာဗျာ။ကျွန်တော်အဖွားကြည့်တာ။လူရည်ကြောင်းပိတ်ရင်ကျွန်တော်တယောက်တည်းပြန်တာပဲဗျာ။ဒါကျွန်တော်အဖေကနေပြီးတော့ကျွန်တော်ကိုတွန်တင်တဲ့အလေးအကျင့်တစ်ခုပေါ့ဗျာ။
မူလာတန်းကျောင်းသားဘဝရန်ကုန်မြို့ဆနလန်းကမူလာတန်းကျောင်းကိုအင်းစိန်ကနေရထားစီးကျောင်းတက်ဆင်မှာကျုံရတဲ့မမေ့နိုင်စရာအဖြစ်အပျက်တစ်ခုကိုလည်းဦးဝင်းတင်ကအခုလိုပြန်ပြောပြခဲ့ပါတယ်
။သူတို့ကပြောကလေးပြီးပြီးဆော့တာပေါ့ဗျာ။တက်လိုက်ရှင်းလိုက်တို့ဟိုတွဲနေလို့တွဲခုံကူးတာတွေပဲလုပ်တာပေါ့ဗျာ။အဲ့ဒီမှာကျွန်တော်ဒိုင်းဆိုတည့်ရလဲကြတဲ့ကျောင်း platform နဲ့ရထားတွေတွေကြာသွားတယ်။အဲ့ကြာသွားတဲ့အချိန်မှာရထားကြီးကကျွန်တော်အပေါ်နေဖြတ်မောင်းသွားတာပေါ့ဗျာ။အချိန်ကလည်းတတ်လို့မရအောင်။ဒါမဲ့ရထားပေါ်လဲအိုးတောင်းတင်ပေါ်ရအော်ကြဟိကြတယ်ဖြစ်တော့ကျထကျွန်တော်ကိုကြောသွားတဲ့အချိန်လောက်ရောက်မှကိုအချိန်တက်လို့ရတော့တယ်ဗျာကျထကျွန်တော်ကိုလွန်သွားတဲ့အချိန်မှအောက်ထဲမှာကျွန်တော်ထွက်လာရတယ်ပေါ့ဗျာကျွန်တော်လူတွေလည်းဝိုင်းဝဲသေးပြီးထင်တာပေါ့ဗျာကျွန်တော်ဘာမှပြူကြည့်လဲဖုတ်ပက်ခါပြီးတော့ကျွန်တော်ထမင်းညိုင်လေးကျွန်တော်ဆွဲပြီးကျွန်တော်လည်းအကလေးပန်းလွယ်ပြီးတော့ကျွန်တော်ထွက်လာတာဆိုတော့ကျွန်တော်မှာအမြဲတမ်းသတိရှိရတယ်ဆိုတဲ့ဟာလေးတစ်ခုကိုသတိဆိုတာလေးကိုတော့တည်အတည်ရတဲ့အကြောင်းအရတယ်လို့ဗျာအဲ့ဒီရပိုင်းမှာခုကာတွန်းဆရာကြီးဥဖေသိန်းပေါ့ဗျာဥဖေသိန်းကလည်းအစ်စီမနေတယ်ဗျာကျွန်တော်လမ်းနဲ့သိမ့်မွေးဘူးအဲ့တော့ဥပိသိင်းရဲ့အကိုလားညီလားကျွန်တော်သိပြီးတော့မကွဲပြားတော့ဘူးဗျ။ကိုသိန်းထွန်းဆိုလူရှိတယ်ဗျ။သူကအမှုပညာကျောင်းတက်ရင်ကနေပဲအဲ့တော့ကျွန်တော်တို့ပဲရထားပေါ်လိတ်ကြပြီးတော့ကွယ်လွန်နေပေါ့ဗျ။အဲ့ဒီလူကွယ်လွန်တဲ့အချိန်မှာဘာပြောကြလဲဆိုတဲ့ခါကျတော့အဲ့ဒီကိုသိန်းထွန်းကတဲ့ရထားပေါ်ကကြသွားရင်သူသာသတိနဲ့ရှိပြီးတော့ဝတ်နေရင်တဲ့တိမမဟုတ်ဘူးတဲ့။သူကကုန်းထတာလားသို့မဟုတ်လို့ချင်းလဲဖက်လက်လန်ကြရနေပြီးတော့ထထိုင်တယ်လို့ဟာမျိုးလုပ်ထားလားဘာလားတော့မသိဘူး။ဘောကရထားရဲ့တန်းဒီပါလေးနဲ့ပေါ့ဗျာ။ခေါင်းမှာတန်းဟာရီရပြီးတော့ကွယ်လွန်နေဆိုပြီးတော့အဲ့ဒီစကားလေးကကျွန်တော်မှတ်မိနေတယ်ဗျာ။ကျွန်တော်ရထားဘောကကြာသွားတဲ့အချိန်မှာကျွန်တော်ပက်လက်လန်ကြတယ်ဗျာ။ပက်လက်လန်ကြပြီးတော့ကျွန်တော်လက်တစ်ဖက်ကဒေသတန်လမ်းပေါ်မှာရောက်တယ်။ကျွန်တော်လက်ကိုရထားချက်ချင်းမကြည့်မိဘူးဗျာ။ဝေးနေသေးတယ်။ရထားဘင်းလာနေတာတွေ့တဲ့ခါကျတော့ကျွန်တော်ခုနပြောတဲ့ဦးသိန်းထွန်းဒရီနဲ့လစ်သွားတဲ့အတွက်ပေါ့ဗျာဟလား။သူခေါင်းမှာတန်းရရပြီးတော့ကွယ်လွန်နေဆိုတဲ့အဲ့ဒီဟာလေးကမှတ်မိပြီးတော့ရထားတန်လမ်းပေါ်မှာကြာနေတယ်ကျွန်တော်လည်းကိုရုပ်လိုက်ပြီးတော့ကျွန်တော်အသားလေးဝတ်နေတဲ့ခါကျတော့ကျွန်တော်တီဗီကလွတ်သွားတယ်ဆိုရတော့ဗျာ
1941ဒုတိယကမ္ဘာစစ်ကာလအတွင်းဂျိုးပင်ကောက်မြို့ကိုသူပြန်ခဲ့ရတဲ့အချိန်လေးနဲ့သူ့ဘဝအတွေ့အကြုံတွေကိုလည်းခုလိုသိလိုက်ရပါတယ
်ကျွန်တော်အရင်လည်းနည်းနည်းလေးအောက်ထပ်ဒီဘက်မှာကြဲတယ်ခင်ဗျတရားပွဲလေးပုံမှန်လုပ်တယ်ဝိပဿနာတရားပွဲကျွန်တော်အဖေကကျွန်တော်လေဒီဆရာတော်ဘုရားရဲ့ပြိဿသဘုပ္ပလင်္ကာကြီးဆိုတာရှိတယ်ဗျာကျွန်တော်အဲ့ဒါကိုကြက်ခိုင်းနေဗျာအဲ့ဒီဒီဘက်ကြီးဘက်ကြီးကျွန်တော်ရွတ်ခိုင်းနေဗျာကျွန်တော်လည်းဗာတိနေဗျာအသက်9နှစ်သား10နှစ်သားဆိုတဲ့ခါကျတော့ဗတိလျှောက်ကြက်တာပေါ့ရကြက်ပြီးတဲ့ခါကျတော့အဲ့ဒီလူကြီးတွေရှေ့ထားပြီးအလွတ်ရွတ်ပြအလားပေါ့ဗျာဆိုတော့လူကြီးတွေလည်းကျွန်တော်ကိုကောင်းနေပါညာအဲ့လိုပြောကြတာပေါ့ဗျာကျွန်တော်စိတ်ထဲမှာရွတ်ဖားတဲ့တွေ့လဲအရသာရှိတယ်ကြပြာမှာလည်းအရသာတွေ့တယ်ဒါပြီးကိုကနပြောသူများကနေပြီးတော့ကိုယ်ချီကျူးတဲ့အခါအဲ့လိုဟာမျိုးတွေ့တဲ့အခါကျတော့ဒီအလုပ်ပညာရဲ့သဘောလေးကိုအသက်ဝင်တဲ့စိတ်ကလေးကညှိသွားတယ်ဗျာ
အင်္ဂလိပ်ခေတ်ပြီးဂျပန်ခေတ်ကိုဖြတ်သန်းရတဲ့အသက်15နှစ်အရွယ်ဦးဝင်းတင်ရဲ့အတွေ့အကြုံတွေကလည်းမမေ့နိုင်စရာပ
ါနောက်ဆုံးဂျပန်စာလည်းမသိသေးမနေနဲ့တော့အင်္ဂလိပ်စာလည်းမတတ်ဘူးတော့သာပြန်ပြီးတော့ဆိုပြီးတော့ကျွန်တော်အဖေကပြန်ပြီးတော့ခေါ်တော့ကျွန်တော်ဂျုံငေါပြန်ရောက်တာပေါ့ဗျာဗမာလိုပဲတင်တဲ့ကျောင်းမှာပဲကျွန်တော်ပြန်နေတယ်ပေါ့ဗျာဂျုံငေါမျိုးအထက်တန်းကျောင်းပေါ့ဆရာကြီးဘူဖူကွန်ဆိုတာတာမကြီးဖြစ်ခဲ့ဘူးလေဆရာကြီးဦးဖူကွန်ပေါ့ဗျာဘူဖူကွန်ကကျွန်တော်အဲ့ဒီဂျုံငေါကျောင်းမှာကျောင်းကြီးတို့သူကစစ်တဲကိုရောက်သွားပြီးတော့ဘလူးသူ့နေရာကိုဆက်ခံလဲဆိုတော့ကျောင်းဆရာကြီးအနေနဲ့ကဆရာကြီးဦးစံမြင့်ဆိုတာ နောက်ပိုင်းကြတဲ့ခါကျတော့ခန္ဓာဝတီသတင်းစာမှာအိဒါလုပ်တယ်နောက်ပိုင်းကြတဲ့ခါကျတော့ပညာရေးတက္ကသိုလ်ရဲ့ပါမောက္ခချုပ်ဖြစ်ခဲ့တဲ့ဆရာကြီးဦးဆန်းမြတ်ပေါ့သူတော့ကျောင်းကြီးကဖွင့်နေလို့တောင်မှပြောလို့မရဘူးဘာဖြစ်လို့လဲဆိုတော့ဖွင့်မယ်လို့နေခင်းမှာတခါလေမြန်နေရဖြတ်သွားပြီးတော့သတ္တနတိပြည့်ဟလာဘုံချတဲ့ခါချဆိုတဲ့ခါကျတော့တခါလေကျကျောင်းရောက်တဲ့နဲ့ပြန်လှုပ်တယ်တခါလေဆရာကမလာတာရှိတယ်အဲ့ဒီဂျပန်ခေတ်ကျောင်းမှာဆရာဥပသိန်းဆိုတာရှိတယ်ဗျအလွန်ကိုတပည့်တွေအပေါ်မှာအလွန်ချစ်တယ်ဆရာနော်တပည့်တွေကိုအသိပညာအသိတရားတည်ခြင်းနဲ့အဲ့တော့သူကဘာလုပ်လဲဆိုတော့ဘုံနေလာလာကျဲတဲ့အတွက်ကျောင်းနေလဲပုံမှန်မဖွင့်နိုင်တဲ့တူတူမင်းတို့တွေတော့ရဘူးသူလေးလာကြီးသွားကြမယ်အတူကစကောက်တွေပဲဆရာတွေလုတ်ခဲ့ဘူးတာဟုတ်ဗျာအဲ့တော့စကောက်နီးတွေကိုလုံးပြီးတော့အသိပညာမှာအမှတ်သားလုံးလို့ဟုတ်လားတခြားခြားသောနီးတွေနဲ့လုတ်ပြီးတော့သူတို့ရွာတွေကိုလမ်းကြောက်ခိုင်းနေဗျာအဲ့တော့ကျွန်တော်ကအဲ့တော့တနည်းအားဖြင့်တစ်ကပါလဲဆိုတော့ចောင်းသားတွေဘုံတန်စသနာဓာန်နဲ့လည်းဝေးသွားတယ်ပေါ့ဗျာအဲ့တော့ကျွန်တော်နောက်ပိုင်းမှာကျွန်တော်ခကြီးတော်တော်ထွက်တယ်ဗျာခကြီးလည်းဝါသနာပါတယ်အဲ့ဒါအဲ့ဒီဂျပန်ခေတ်ကရတဲ့မျိုးစိတူတောင်မှကျွန်တော်ပြောနိုင်ပါတယ်နောက်တောင်းနေရင်အတွေ့အကြုံတစ်ခုကတော့အဲ့ဒီအချိန်မှာကျွန်တော်နယ်ကစာတောင်းနေထုတ်တယ်ဗျာဂျမန်ကဲမှာဒါကျွန်တော်ပထမဦးဆုံးကြီးကျွန်တော်ရေးတဲ့စာကျွန်တော်ရေးတဲ့ကဗျာပုံနှိပ်ဆက်လုံးနဲ့မဟုတ်တော့ညာလေလူမြင်သူမြင်ပေါ့ဗျာပထမဆုံးအချိန်ပဲဗျာအဲ့ဒါ1943လောက်ကျွန်တော်73နှစ်သားလောက်ပါလောက်ပါသစ်ပင်အကြောင်းလို့အတော်အကြောင်းတောင်းအကြောင်းပေါ့ဗျာအော်မလေးတွေအကြောင်းလို့ပါတော့ကျွန်တော်သိမှရေးဖြစ်ပါဘူးဗျာဒါကြောင့်လဲနောက်ပိုင်းမှာကျွန်တော်ဒီလူကိစ္စတွေနဲ့များသိပြီးတော့ကျင်းရှင်းတာမသိဘူး
ဂျပန်ခေတ်အတွင်းမှာဦးဝင်းတင်တို့မိသားစုကိုတော်လှန်ရေးအင်အားစုတွေကဂျိုးပင်ကောင်းနဲ့တမိုင်လောက်ပဲဝေးတဲ့ရှမ်းစုဆိုတဲ့ရွာကိုပို့ဆောင်ပေးခဲ့ပါတယ်။အဲ့ဒီမှာပဲဘိုးကျုံအောင်ဆန်းကိုသူကြုံတွေ့ခဲ့ရတာကလည်းသူ့အတွက်မမေ့နိုင်စရာလို့ဦးဝင်းတင်ကပြောပါတယ်
။ရှမ်းစုဆိုတဲ့ကျမ်းရွာလေးဗျာကျွန်တော်တို့ရှမ်းနေအိမ်မှာပဲနေရတယ်။ကျွန်တော်ညမအငယ်ဆုံးညမအဲ့ညမှာပဲ45မှာပဲမွေးပြီ။ကျွန်တော်ကအဲ့ချိန်မှာတန်ခါးနဲ့သားလောက်ဖြစ်လာပြီ။အဲ့တော့နေရကနေတနေ့မှာမနေ့လည်းမူလင်းရောဟာအကုန်လုံးကလေးရင်းဘာလို့မှမလှုပ်နေရဆိုတဲ့ခါကျတော့ကျွန်တော်ဘာမှလည်းမသိဘူးပေါ့ကျွန်တော်တွေထမင်းစားဆိုတူတူတိတိပဲစားရတယ်ခါတိုင်းရမတူတာတော့ကျွန်တော်သိပြီဘာမှကျွန်တော်တို့မသိဘူးတစ်ချက်လောက်တစ်ချက်လောက်တော့ဖြစ်မယ်ဗျာအဲ့ဒီချိန်ရောက်တဲ့ခါကျတော့မှကျွန်တော်အိမ်မှာဘိုးကျုံအောင်ဆန်းကြောက်နေတယ်ဘုံမင်းကောင်နဲ့အတူလိုက်လာတယ်ဘိုးကျုံအောင်ဆန်းကတော်လန်ကြီးခကြီးပေါ့ဗျာဟာလာတည့်ရနေလေးကိုသွားမှာသူ့ရဲ့တော်လန်ကြီးထွက်တဲ့ခကြီးမှာပထမဆုံးသရေချတဲ့မြို့ဟာဂျိုးမင်းကောင်ဗျာကျွန်တော်အိမ်မှာတည့်တယ်ဗျာအဲ့ဘိုးကျုပ်ကအသားကလည်းခက်လက်လက်ပဲဗျာနော်အဲထိတ်ကလည်းချွွန်းချွန်းနဲ့ကျွန်တော်စကားပြောချင်တိတ်ပေါ်လာတယ်ထိတ်ကထက်သန်နေတာနဲ့ကျွန်တော်စကားစွတ်ပြောတယ်ဗျဘိုးကျုပ်ကျွန်တော်စစ်တဲ့ဝင်နေတယ်ခင်ဗျားတို့ဒါပဲပြောနိုင်တယ်ကျွန်တော်များများလည်းမပြောတတ်ဘူးများများလည်းမပြောရဲဘူးပေါ့ဗျာနော်ဘိုးကျုပ်ကဘာမှပြောဘူးကျွန်တော်လည်းကြည့်နေကြည့်ပြီးမှတခုမှပြောတယ်မင်းကြောင်းနေလားတဲ့ဆိုတော့ကျွန်တော်ဟုတ်ကဲ့ကျွန်တော်စာသင်နေပါတယ်ခုနှစ်တန်းအောင်ပြီးပါပြီဆိုပြီးတော့ကျွန်တော်ပြောတယ်ဗျာပြောတော့ဘိုးကျုပ်ကသူနင်းနေတယ်ဗျာဘာမှမပြောဘူးနောက်မှတခုနဲ့ပြောတယ်မစ္စတာသက်တင်กว่าတဲ့တိတိုက်မဲ့လူတွေရှိတယ်မစ္စတာတင်အောင်လို့ဒီစကားတစ်ခွန်းပဲရလိုက်တယ်ပေါ့ဗျာဒါနဲ့ပြီးသွားတာပဲသို့တော့ကျွန်တော်ကိုအဲ့ဒီစကားကနောက်ပိုင်းကြတဲ့ခါကျတော့တော်တော်များများလွှမ်းမှုတွေဗျာစစ်ပြီးကစား1949မှာကျွန်တော်စစ်တပ်ထဲကိုဝင်မလို့ဘူတင်တန်းတက်ခွင့်ရတယ်ဗျာအဲ့ဒီဟာရတဲ့အချိန်မှာကိုကျွန်တော်ကအော်ဘူကျုအောင်ဆန်းကလည်းငါ့ကိုပြောသွားဘူးတဲ့စကားတစ်ခွန်းရှိပါလားစစ်တိုက်မဲ့လူတွေရှိတယ်ကွာမစ္စတာချက်တင်လို့ဆိုတဲ့စကားကိုကျွန်တော်မှတ်မိပြီးတော့ကျွန်တော်စစ်တဲ့လေမူလေးဖို့ကိုရ